စီးရီးယားနိုင်ငံအလဲပိုင်းဟာမခရိုင်မှာစစ်တပ်နဲ့ပြည်သူစစ်တွေကအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးလူ88ယောက်ကိုပစ်တက်လိုက်တယ်လို့စီးရီးယားလူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဗုဒ္ဓဘူးနေ့ကအသက်ခံလိုက်ရတဲ့အထယ်ပါခဲ့တဲ့အယ်ဂူဘီယာကျေးရွာသားတို့ဟာဓားနဲ့ထိုးသက်ခံခဲ့ကြရတာဖြစ်ပါတယ်။စီးရီးယားစစ်တပ်ကအဲ့ဒီဒေသကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးတဲ့နောက်မှာပဲတနက်တွေဓားတွေကင်ဆောင်ထားတဲ့ရှာဘီဟာလို့ခေါ်တဲ့ပြည်သူစစ်အဖွဲ့ရောက်ရှိလာပြီးအကြမ်းဖက်တပ်ဖြတ်မှုတွေလုပ်ခဲ့တာဖြစ်တယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။နိုင်ငံတကာရဲ့ပြင်းထန်တဲ့ရှုံချမှုကိုခံခဲ့ရတဲ့ပြီးခဲ့တဲ့မေလ25ရက်နေ့ကစီးရီးယားလေပိုင်းဟူလာမှာကလေးငယ်တွေတဝက်လောက်ပါတဲ့လူ108ယောက်အစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အမှုကြီးဖြစ်ခဲ့ပြီးတဲ့နောက်နှစ်ပတ်အကြာမှာပဲဒီတပ်ဖြတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီတော့အတွင်းစီးရီးယားမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့ကုလသမဂ္ဂရဲ့ကြိုးပမ်းမှုကိုစီးရီးယားအနေနဲ့ထိရောက်စွာအပြေအဝလိုက်နာဖို့အမေရိကန်ထိပ်တန်းအရာရှိတွေကအသတိပေးပြောကြားလိုက်ပါတယ်။တကယ်လို့မလိုက်နာဘူးဆိုရင်စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရအဖွဲ့နဲ့စီးရီးယားကိုကြောထောက်နောက်ခံလုပ်နေတဲ့နိုင်ငံတွေကိုပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေလုပ်သွားမှာဖြစ်တယ်လို့လည်းသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့မဟာမိတ်တွေကစီးရီးယားအစိုးရထိပ်တန်းခေါင်းဆောင်တွေအပေါ်အရေးယူပိတ်ဆို့မှုတွေပိုတိုးပြီးလုပ်မယ်လို့ဗန်နာရေးဝန်ကြီးတီမိုတီဂလနာကဗိုလ်တပူးနေကပြောဆိုလိုက်ပါတယ်။မစ္စတာအာဆတ်နဲ့သူ့ရဲ့ထိပ်တန်းအရာရှိတွေကိုဖိအားတိုးပေးဖို့အရေးဆွေးနွေးဖို့ဝါရှင်တန်ကိုရောက်ရှိနေတဲ့နိုင်ငံ55နိုင်ငံကကိုယ်စားလှယ်တွေကိုအခုလိုပြောလိုက်တာဖြစ်ပါတယ်ရှင်။